ချမ်းပြင်းတဲ့အတွင်းမှာတိုင်းဒေသနဲ့နိုင်ငံတိုက်ပွဲတွေအကြတိုက်ပွဲတွေဆက်ပြင်းထန်နေပြီးအင်္ဂါနေ့ကနမ်တူမြို့နယ်မန်လီကျေးရွာမှာတိုက်ပွဲထပ်ဖြစ်တာကြောင့်ဒေသခံပြည်သူ၈၀၀လောက်တိဘောမြို့ကိုတင်းရှောင်နေရသလိုနေအိမ်တချို့လည်းမိလောင်ပျက်စီးခဲ့ရပါတယ်။ဒီချိန်ထဲမှာပဲကုတ်ခန့်ဒေသမှာလည်းတိုက်ပွဲတွေရှိနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုကျ တန်းနဲ့ထီရနယ်လီတန်းပလောင်ပူပေါင်းတပ်တွေကတစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမလ26ရက်နေ့ကတည်းကပန်လုံရွာနီးမှာစတင်ခဲ့ပြီးဒီလ6ရက်နေ့ကတော့နံမတူမြို့နယ်မန်လီကျေးရွာမှာတိုက်ပွဲထပ်ဖြစ်တာပါဒီတိုက်ပွဲဟာ
RCSS တပ်ဖွဲ့တွေကမန်လီကျေးရွာတဲ့ဝင်ပြီးတော့ဒီရော်ရော်တန်းပြီးတော့ပြီးပေါ့ကိုထားချက်ကဒီမှာမနေကြနဲ့ပြောတယ်ပြောပြီးတော့ငါမနေ့ဆယ်မနေ့လောက်ပဲအဲဒါတို့ဖက်ကနေစပြီးတော့လက်နေကြီးပြစ်တယ်စဖြစ်တော့ရော်ရော်သားတွေကဒီဘောကိုကြည့်တယ်လူကပြေးကြမိုးတီတောင်မရောက်သေးဘူးအတန်လျာစက်တိုက်ဖြစ်သွားပြီစက်တိုက်စိုက်တာ၄နိုင်ကျော်ကျော်လောက်မှခဏနာသွားတယ်လို့သူကဒီရော်ရော်သားအကုန်လုံး
တိုက်ပွဲတွင်မန်လီယွာကနေအိမ်၅လုံးမီးလောင်ပျက်စီးခဲ့တယ်လို့မန်လီယွာအနီးတီဘောမြို့နယ်အဆက်ကမိုးတီနဲ့ကွန်ဆက်လိတ်စတဲ့ရွာတွေကလည်းထွက်ပြေးတာတွေရှိတဲ့အကြောင်းနဲ့ဒီကနေ့မှတော့တိုက်ပွဲဖြစ်တာမရှိကြောင်းပြောပါတယ်။တီဘောမြို့နယ်စည်းမကြပရိုက်တာအဖွဲ့ကကုမျိုးကတော့မန်လီယွာကနေတီဘောမြို့ကိုရောက်လာသူ900ကျော်လောက်ရှိပြီးမိုးတီယွာကနေမန်ကောင်းယွာကိုတင်းဆောင်သူ80လောက်ရှိကြောင်းပြောပါတယ
်။အခုဒီတီဘောမြို့ပေါ်မှာကျတော့မန်လီယွာရှောင်လာတာတော့900ကျော်လောက်ရှိမိုးတီကတော့မန်ကောင်းမှာ80လောက်ရှိတယ်လို့ပြောတယ်။မန်ကောင်းကဘုံကြီးเจ้าမှာ80လောက်ရှိတယ်လို့ပြောတယ်။မနေ့ကသူတို့ရဲရောက်ချင်းကစားရေးတောက်ရေးတွေတော့အဆင်ပြေတော့ကျွန်တော်စံစီစားဟင်းချက်ကြံပြီးတော့အကုန်လုပ်ပေးထားတယ်။အော်ဒီနေ့လည်းအလူရှင်တွေတချို့တွေလာလူကြတယ်လေ။ဒီမြို့ပေါ်မှာဒီကပရိုက်တာဖွဲ့တွေရောပေါ့နော်။အကုန်လုံးကဝါဝင်ပြီးတော့ကုညီပြီးကြတယ်
။ပြီးကြတဲ့လ28ရက်နေ့ကနံမတူမြို့နယ်ပန်လုံကြီးရွာမှာတိုက်ပွဲဆောင်ဖြစ်ခဲ့တဲ့နောက်ပန်လုံရွာသားတွေဟာအနီးနားကြီးရွာတွေနဲ့နံမတူမြို့ပေါ်ကိုလူ1200ကျော်လောက်တင်းချောင်းနေရပြီးဒီလ9ရက်နေ့မှာတော့ပန်လုံရွာကလူနေရေး28လုံးမိလောင်ပျက်စီးခဲ့ပါတယ်။ကြောင်မွေးမြို့နယ်အတွင်းမှာလည်းတိုင်းရင်းသားတပ်တွေအကြဖြစ်တဲ့တိုက်ပွဲကြောင့်စစ်ပြေးဒုက္ခသည်အနည်းဆုံး600ကျော်လောက်ရှိနေတယ်လို့ဒေတာတွင်းကူညီသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနံမတူဒီဘောနဲ့ကြောင်မွေးမြို့နယ်အတွင်းမှာတိုင်းရင်းသားတပ်ဖွဲ့တွေအကြတိုက်ပွဲဖြစ်နေတယ်လို့ကုတ်ခိုင်ဒေတာဘက်မှလည်း KIA ကချင်းTNL တန်းပလောင်စတဲ့တပ်ဖွဲ့တွေနဲ့တပ်မတော်အကြောင်းတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းထွက်နေပါတယ်။ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိကြောင်းနဲ့ကချင်ပြည်နယ်ဘက်မှာတော့စီးရီးတင်းမာတာတွေရှိနေကြောင်းပြောပါတယ်
။ဒီနေ့တော့တိုက်ပွဲဖြစ်တဲ့သတင်းတွေကျွန်တော်မကြားမိဘူးခင်ဗျာ။မနေ့ကတော့ဖြစ်ပါတယ်။မြန်ကေရဲ့တပ်ကြီးဆက်ကွန်ဘက်မှာတင်တယ်ဒီကျွန်တော်တို့တပ်ပိုင်းဆိုင်ရာသတင်းတွေတက်တာတော့မဟုတ်ဘူးဒီဆိုရှယ်မီဒီယာအဖြစ်ကသတင်းတွေကျွန်တော်ကြားရတာဖြစ်ပါတယ်အဲတမဟာလေးနေနေတဲ့တစ်ကွန်ဖီတမတော်ပြေတော့ကေရီရှိတဲ့ဘက်မှာသူ့နာလို့ခုခံတိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းဖဲ့ပါတယ်အဲ့လိုကြားပါတယ်ဒီဒီနေဘက်ကသတင်းနဲ့ကျွန်တော်ခုတည်းကမြင်ရပါဘူးတမတော်ဘက်ကတော့ဒီအားနေထူထားတယ်နောက်သူတို့တပ်ဖမ်းတဲ့မှာလည်းဒီလက်နက်တွေဒီအားတွေပြန်ဖြစ်ထားတယ်ဆိုတဲ့သတင်းကတော့တော်တော်များများထွက်ပါတယ်ဆိုတော့စီရီတီမာနေတဲ့အနေအထားတော့ရှိပါတ
ယ်။ TNL ဘက်ကဆက်သွယ်တာမှာဆက်သွယ်မရခဲ့တယ်လို့တမတော်ဘက်ကလည်းတိုက်ပွဲဖြစ်ပွားတဲ့တဲ့င်းထုတ်ပြန်ထားတာမရှိပါဘူး။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးဒိုင်းအန်သားလက်နက်ကိုင်အဖွဲ့တွေကကန့်ကွက်ခဲ့တယ်လို့အဲဒီလိုအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ကချင်ပြည်နယ်မှာ KIA နဲ့တမတော်ကြားတိုက်ပွဲတွေပြန်ဖြစ်နေတာပါခင်ဗျာ။
ဆန့်ပြည်နယ်တွင်တိုင်းအန်သားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကစူးစိတင်ပြပေးခဲ့တာပါခင်ဗျာ